ဩစတြေးလျကပစိဖိတ်သမုဒ္ဒရာတဲကဝေးလံခေါင်းတည်တဲ့နာရူးကျွန်းလေးမှာရှိနေတဲ့ထိန်းသိမ်းစခန်းကိုပို့ထားတဲ့နိုင်ငံရေးခေါ်လုံခွင့်တောင်းခံသူတွေဟာစိတ်ကျမ်းမာရေးချို့တက်မှုတန်ကိုပြင်းပြင်းထန်ထန်ခံစားနေရတယ်လို့ Doctors Without Borders နယ်စည်းမခြားဆောင်များအဖွဲ့ကပြောပါတယ်။ပြင်သစ်လို Medicine Sans Frontiers လို့ခေါ်တဲ့ MSF ဆေးပညာရှင်များအဖွဲ့ကဒီထိန်းသိမ်းစခန်းကလူတွေအတွက်လအတော်ကြာကျန်းမာရေးစောင့်ရှောက်ကူတာမှုပေးနေရကနေပြီးခဲ့တဲ့သတင်းပတ်တည်းမှာပဲသူတို့ကိုရုတ်တရက်ထွက်ခွာသွားခိုင်းခဲ့တာဖြစ်ပါတယ်။ဒီအဖွဲ့ Australia ဆိုင်ရာအမှုဆောင် Director Paul McFaun ကတော့အဖမ်းခံရသူ80လောက်ဟာသူတို့ကိုသူတို့တတ်တည်ဖို့ကြိုးစားတာဒါမှမဟုတ်တတ်တည်ဖို့ဖြစ်စေသူတို့ကိုသူတို့ထိခိုက်ဒဏ်ရာရအောင်ဖြစ်လောက်တာဖြစ်စေလှုပ်ဆောင်ဖို့အတွက်စိတ်ကူးရှိနေကြတယ်လို့ပြောပါတယ်။အဲဒီမှာရှိတဲ့ကလေးငယ်အများပြားဟာလည်းမစားနိုင်မတောက်နိုင်ဒါမှမဟုတ်စကားမပြောနိုင်တဲ့အခြေအနေမျိုးဖြစ်နေကြတယ်လို့ဆိုပါတယ်။နိုင်ငံရေးခေါ်လုံခွင့်တောင်းခံသူတွေဟာသူတို့ရဲ့မျှော်လင့်ချက်တွေပြက်ပြားပြီးစိတ်ချမ်းသာရေးအတွက်ထိခိုက်တဲ့အခြေအနေရောက်နေတယ်လို့ပြောတာပါ။နိုင်ငံရေးခေါ်လုံမှုတောင်းခံမှုဩစတြေးလျနိုင်ငံကိုထွက်ပြေးလာတဲ့လှေစီးပြေးဒုက္ခသည်တွေကိုဩစတြေးလျအစိုးရက2015ခုနှစ်ကစပြီးနာရူးနဲ့ပပနယူဂီနီကိုပို့ပြီးထိန်းသိမ်းထားခဲ့တာဖြစ်ပါတယ်။ဒီမူဝါဒအတွက်ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကရှုံချနေကြတာပါ။